မြန်မာနိုင်ငံမှာလက်မဲ့သတင်းပတ်တွေအတွင်းကိုဗစ် -19 အတီးပြူလူနာရေးအတွက်တိုးလာနိုင်တာကြောင့်ပြည်သူတွေကြားသတိထားကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတနင်္လာနေ့မင်ကွန်းမှာထည့်သွင်းပြောဆိုသွားပါတယ်
။ဒီအပတီတိုင်းမန္တလေးတိုင်းဘုကိုတိုင်းတို့မှာယောဂပြန့်ပွားမှုတွေနည်းနည်းရှိလာပါတယ်။ရန်ကုန်ကတော့အလုံးနဲ့သိပြီးသားပါရန်ကုန်ကတော့အများဆုံးပေါ့နော်။ဒီအပြင်ဒီတိုင်း၃တိုင်းမှာလည်းယောဂပြန့်ပွားမှုကနည်းနည်းတက်လာတဲ့သဘောရှိပါတယ်။
တနင်္လာနေ့နောက်ဆုံးရစီးရင်တွေအရမြန်မာနိုင်ငံမှာကိုဗစ် -19 အတီးပြူလူနာ 9,000 ကျော်ရှိပါတယ်။တနင်္လာနေ့အထိကိုဗစ်ကြောင့်သေဆုံးသူစုစုပေါင်း 1,599 ဦးရှိပြီးဆေးရုံဆင်းသူအရအတွက်က 9,399 ဦးထိရှိသွားပါပြီ။ဒါကြောင့်မြန်မာနိုင်ငံမှာကိုဗစ်ရောဂါဆက်လက်ကူးစက်မှုခံယူနေရသူ 1,000 ကျော်ရှိနေစေပါ။တနင်္ဂနွေလို့အတိုင်းတာနဲ့ကိုဗစ် -19 ဆစ်ဆေးပြီးသူပေါင်းက 9,000 ကျော်ရှိပါတယ်။COVID-19 ကြောင့်သေဆုံးမှုတွေထဲမှာယောဂါအခန့်ရှိသူတွေလည်းများလာကြောင်းပြည်သူတွေအနေနဲ့ကျန်းမာရေးဂရုစိုက်ကြဖို့တိုက်တွန်းသလိုကျန်းမာရေးစနစ်ရဲ့အာဏာချက်တွေကိုအစိုးရဘက်ကပြုပြင်နေပါတယ်လို့လည်းဒေါအောင်ဆန်းစုကြည်က COVID-19 အခြေအနေဆိုင်ရာအစီရင်ခံချက်မှာထည့်သွင်းပြောဆိုသွားပါတယ်ဒါအပြင် COVID-19 ကပ်ဘေးကာလအတွင်းအခြေခံလူလူကြားအသေးစားချင်းငွေပြန်လည်ပိတ်ဆက်မှုကိုဆိုင်းငံ့ပေးနိုင်ရေးရခိုင်ရန်ကုန်နဲ့ပဲခူးတိုင်းတို့မှာဆောင်ရွက်မယ့်အစီအစဉ်ကိုလည်းဒေါံဆန်းစုကြည်ကရှင်းပြပါတယ
် COVID ရောဂါပြန့်ပွားမှုလည်းအများဆုံးဖြစ်ပြီးတော့လူဦးရေလည်းများတဲ့ပြည်နယ်တစ်ခုနဲ့တိုင်းတစ်ခုကိုကျွန်တော်တို့ရွေးပြီးတော့အဲ့ဒါတော့ရခိုင်ရဲ့ပဲခူးရဲ့ရန်ကုန်ရဲ့ပေါ့နော်ရွေးပြီးတော့အဲ့ဒီမှာဆိုလို့ရှိရင်အဲ့ဒီကဒီအသေးစားငွေချေးအဖွဲ့စီရင်ကိုကျမတို့အစိုးရအဖွဲ့နဲ့ညှိပြီးတော့ပြည်သူတွေအနေနဲ့ပြန်ပြီးတော့ဆက်အမယ်ပြည်သူတွေအနေနဲ့ဆိုင်းငံ့ပေးဖို့ဒီကြွေးပြန်ပြီးတော့ဆက်ချင်ကိုဆိုင်းငံ့ပေးဖို့အစီအစဉ်ကိုကျမတို့ဆက်ပြီးတော့ဆောင်ရွက်နေပါတယ
်အခု၄ချိန်မြောက်အဖြစ်အခြေခံလူမှုအတွက်ထောက်ပံ့မှုမှာလဲလူစုလူဝေးမဖြစ်စေဖို့နဲ့မရဘူးဆိုရင်တိုင်ကြားနိုင်တဲ့ဌာနတွေကိုတိုင်ကြားကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်ရှင်